ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ဆုံးခလာခရိုင်ထဲမှာလူကုန်ကူးသူတွေနဲ့ရောက်လာတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းရဲတပ်ဖွဲ့ဝင်တွေကစနေနေ့မှာဖမ်းဆီးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံနဲ့တရားမဝင်ရောက်လာသူတွေကိုထိုင်းအာဏာပိုင်တွေကထိုင်းစစ်တပ်နဲ့အတူရှာဖွေဖမ်းဆီးတာတွေတိုးလာတဲ့ဧပြီလကစလို့နှစ်လအတွင်းမှာမြန်မာရွှေ့ပြောင်းအလို့သမား900ဝန်းကျင်အဖမ်းခံခဲ့ရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံးခလာခရိုင်ဟိုက်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုလူကုန်ကူးနေတဲ့ခိုင်းတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ဒီရက်ပိုင်းမှာပဲမြန်မာ16ယောက်ဖမ်းဆီးခံခဲ့ရကြောင်းဟိုက်ရိုင်မြို့နယ်ထဲကရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ဒီဟာဖမ်းမိတာကလူကုန်ဆစ်ဆက်ပေါ့နော်။ဒီကျွန်တော်တို့ဒီဟိုက်ရိုင်မှာဖွန်လန်လို့ကိုတဲ့နေရာပေါ့ဒီဟိုက်ရိုင်မြို့ထဲမှာပဲ။အဲ့မှာဖမ်းမိတဲ့အခါသူတို့ကပတ်စံနဲ့လာရွေးပို့ပွဲစားတွေကိုပြောတာကအော်ရေးကနေပြီးတော့လိန်ပြီးတော့ခေါ်တာပေါ့အဲ့မှာတွားပြီးတော့ပတ်စံနဲ့ရွေးတဲ့အချိန်မှာရေးကဖမ်းဖို့လို့တော့ကတ္တမကဖြစ်ပြသွားတယ်အဲ့လိုလေမိနေတယ်ဗျအဘိုးကခဏခဏမိနေကြတယ
်မလေးရှားနယ်စပ်မှာရှိတဲ့တစ်ဆက်ယုံနေရာဘာလက်အိတ်တွေထုတ်တဲ့ဆက်ယုံနေပဇွန်ယုံနေမှာအဖမ်းအစည်းတွေစစ်ဆေးမှုတွေလုပ်နေပါတယ်မလေးရှားကိုတရားမဝင်ခိုးဝင်တဲ့သူတွေကိုရှာဖွေရင်းနဲ့ဆက်ယုံတွေကိုဝင်ရောက်စစ်ဆေးတဲ့အခါမှာထိုင်းမှာတားမြစ်ထားတဲ့ဝိရစေဝါတွေပါတဲ့ဗိဇာရွက်တွေကိုကြိုတောက်နေတဲ့အလုသမား6ဦးကိုလည်းဖမ်းမိတာကြောင့်သူတို့ကိုလည်းထိုင်းထဲကို3နှစ်ဝင်ခွင့်ပိတ်ပင်သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုခဲ့တယ်လို့ဆိုပါတယ်
။အဲဆေးရုံတွေကိုလာဝကတွေဝန်နေအဲ့လိုဝန်တဲ့အခါကျွန်တော်ဒီမလေးရှားကိုသွားတဲ့ခရီးသည်တွေကိုလိုက်ရှာတဲ့အခါဆေးရုံထဲမှာကျွန်တော်ဒီဗိဇာရွက်အရေးတောက်တဲ့အလုသမားတွေကိုဖမ်းမိတယ်။ဟိုလေးကလေး6ယောက်အဲအဲ့လိုမိတာတွေရှိတယ်။ဟိုခရီးသည်တွေကိုလိုက်ရှာရင်းနဲ့ကျွန်တော်မူရင်းစီကတုံးဆွေးတဲ့မြန်မာအလုပ်သမားတွေကိုဖမ်းမိတယ်။ထိုင်းလူမျိုးဆိုလို့ရှိရင်တံငွေ1500 2000ဆိုလို့ရှိရင်လွတ်တယ်။ကျွန်တော်တို့မြန်မာအလုပ်သမားတွေကြတော့တံငွေ1500 2000ကိုစောင့်ပြီးတဲ့အပြင်သူကနေဆက်ကိုပြန်ပို့တယ်လေ။နေဆက်ကိုပြန်ပို့ပြီးတော့ဒီကျွန်တော်ဒီဗီဇာကိုနှစ်နှစ်ကသုံးနှစ်အထိသူတို့ကပိုက်လိုက်တယ
်။အခုဆိုရင်မလေးရှားနေဆက်ကိုခိုးဝင်ဖို့ကြိုးစားကြရမှာ AB လကစပြီး2လကျော်အတွင်းမြန်မာရွှေပြောင်းလို့သမား900ကျော်ဖမ်းဆီးခံနိုင်ရကြောင်းသူတို့ကိုတော့စစ်တပ်ထဲမှာထားပြီးစစ်သေးနေတာမျိုးတွေရဲစခန်းထဲမှာပဲဖမ်းဆီးထားပြီးပွဲစားတွေကိုစစ်သေးနေတာမျိုးတွေကိုလုပ်နေတယ်လို့ဆိုပါတယ်အရင်တုန်းကတော့မြန်မာတွေဖမ်းမိတယ်ဆိုရင်ငွေကြေးနဲ့လိုက်လံရွေးထုတ်တာမျိုးတွေလုပ်လို့ရပေမဲ့အခုနောက်ပိုင်းမှာတော့ငွေကြေးနဲ့လိုက်ထုတ်လို့မရတော့ပဲလူမှုကြီးကြပ်ရေးအဖွဲ့တွေနဲ့အတူထိုင်းစစ်တပ်ပါပါလာပြီးဖမ်းဆီးတာကြောင့်လူပွဲစားအတော်များများလည်းဖမ်းမိခဲ့တယ်လို့မလေးရှားကိုတရားမဝင်ခိုးဝင်ကြတဲ့မြန်မာတွေလည်းဖမ်းမိကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့ထိုင်းရေပိုင်နယ်ထဲမှာဖမ်းမိတဲ့ရိုဟင်ဂျာ40ကျော်ကိုလည်းဖမ်းထားခဲ့ဖြစ်ပြီးစစ်ဆေးမှုတွေဇက်တိုက်လုပ်နေတယ်လို့လည်းပြောပြသွားခဲ့ပါတယ်ရှင်